အာဖဂန်နစ္စတန်နိုင်ငံအတွက်အမေရိကန်ရဲ့တပ်သားတွေရှော့ချမဲ့စီစဉ်ကိုမမှုဘူးလို့အာဖဂန်ဆိုရကပြောဆိုလိုက်ပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကကိုယ်နိုင်ငံကိုကိုယ်ကာကွယ်နိုင်တယ်ဆိုပြီးတော့အာဖဂန်ဆိုရကပြောလိုက်တာပါ။အာဖဂန်မှာစစ်ထီဆိုင်စခန်းချထားတဲ့အမေရိကန်တပ်သား14,000ကျော်ရဲ့အကြမ်းဖျင်းထမလာကိုပြန်ရုပ်သိမ်းဖို့အမေရိကန်သမ္မတထရမ့်ကစဉ်းစားနေတယ်လို့အမေရိကန်အာဏာပိုင်တွေကပြောဆိုထားတာပါ။ပြည်ုံသိမ်းမှုစဉ်းစားနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကတိုက်ခိုက်ရေးသမားမဟုတ်တဲ့နေတိုးစစ်ဖက်ကိုယ်စားလှယ်2000ဖြစ်ပြီးတော့သူတို့ရဲ့အဓိကတာဝန်ကတာလီဘန်နဲ့အာရစ်စစ်သွေးကြွတွေနဲ့ဆက်ဆက်နေတဲ့သဘုံတွေနဲ့စစ်ပွဲတွေမှာတိုက်ခိုက်ရတဲ့အာဖဂန်တပ်သားတွေကိုအကြံပေးဖို့နဲ့သင်တန်းပေးဖို့ပဲဖြစ်ပါလိမ့်။အကြံပေးသင်တန်းပေးအကူအညီပေးမဲ့နိုင်ငံခြားစစ်သားတချို့မရှိအောင်လဲတော့အာဖဂန်ရဲ့လုံခြုံရေးကိုထိခိုက်မသွားစေဘူးဆိုပြီးတော့အာဖဂန်သမ္မတအကြံပေးဖာဇယ်ဖာစလီကကာဘူးမြို့ကနေပြောဆိုလိုက်ပါတယ်။အမေရိကန်ဦးဆောင်တဲ့နိုင်ငံတကာတပ်တွေစုခွာသွားရင်အာဖဂန်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးတပ် ANDSF လည်းပြိုကွဲသွားနိုင်တယ်ဆိုတဲ့ခန့်မှန်းချက်ကိုတော့သူကလက်မခံပါဘူး။